ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့ကပေါ့နော်အဝေးရကုန်းမှာဒီဆက်ရက်ကြာကျင်းပမဲ့ဒဇောင်းတိုင်းမိဘုံပြန်ပွဲအတွက်ပေါ့နော်စောက်ထားတဲ့ဒီပွဲကြီးစဉ်တွေကိုတိုင်းအစိုးရဘက်ကပြန်ဖြတ်တယ်ဆိုပြီးတော့ဟိုကြားရပါတယ်ရှင်အဲ့ဒါဘလို့အခြေအနေတွေများရှိလဲလို့ပါရှင
်အစိုးရကဖြတ်တာမဟုတ်ဘူးဗျဒီကန်ထရိုက်ရတဲ့လုပ်ငန်းရှင်ကနေပြီးတော့မှဒီမျိုးလူသူကလက်မခံတဲ့အတွက်ပေါ့နော်ကန်ကွက်စင်တာပြောင်းမှုတွေရှိတဲ့အတွက်ဆိုပြီးသူကဖြတ်သေးတာပါအဲအကုန်တော့မဖြတ်ဘူးဗျ150ကျော်လောက်စောက်ထားတဲ့ထဲမှာ90ကျော်လောက်ပေါ့နော်60ရာခိုင်နှုန်းလောက်ဖြတ်ပေးပါတယ်ဗျဖေဘီပတ်လက်6ခံပါတဲ့အဆောင်ပေါ့နော်6တန်းစောက်တာပဲဗျအခု4တန်းကိုဖြတ်ပေးလိုက်တယ်2တန်းကိုခြံထားတာပေါ့
ဒေတာကန်တွေကလည်းဒီပွဲကြီးစဉ်စောက်တဲ့ဥစ္စာကိုကန့်ကွက်တယ်လို့ပြောတယ်ကန်ထရိုက်ကလည်းဒီပြန်ဖြတ်ပေးလိုက်ပြီးဆိုတော့ဒါအခြေအနေတွေ easy သွားပြီလားဘလို့များရှိလဲရှင်
easy တော့ easy သွားပါပြီဗျသူကဒီနှကန်းခြံထားတာကအခန်း60ရှိတယ်လေအဲအခန်း60ကတော့ကန်ထရိုက်ကဟိုတယ်လုပ်ငန်းရှင် Cherry Queen Hotel လေးတောင်းကြည့်ရသူဟိုတယ်မှာတဲတဲ့အဲ့တဲ့တွေကြီးဖို့ရယ်နောက်ကွဲမှာသူကတန်းစင်ခန်းနေကြီးသူခန်းနေသူလို့လောက်ထားတယ်တရားနှစ်ဆယ်လောက်ထားတယ်လေ။အဲ့120ရုပ်ဝန်တန်းနေနေဆိုင်ညာဆိုင်ဆိုတော့ညသူတို့ကပေါ့နေဖို့အတွက်ကောပေါ့နော်။သူတို့အဲ့ဒါလေးကိုခြံထားပါတယ်တဲ့။နောက်သူတို့ဒီငွေကြီးနဲ့ငါးရာနာတော့လုံးဝမလုပ်တော့ပါဘူး။မနေ့ကအဲ့လိုပဲသူတို့ရှင်းပြပါတယ
်။ဒေသခံတွေကပေါ့နော်ဒီပွဲကြီးစဉ်တွေစောက်တာကိုကန့်ကွက်ခဲ့တဲ့အနေအထားရောဘာကြောင့်ပေါ့နော်အခုလိုကန့်ကွက်ခဲ့တာမျိုးလဲရှင
်။ကန့်ကွက်တာတော့နံပါတ်၁ကပွဲလာကြည့်မဲ့အဲ့တဲ့တွေရဲ့အပက်အန်တွေရဲ့အတွက်ပေါ့နော်။သူမိဘုံပြန်တက်တဲ့လမ်းကြောင်းမှကြီးဖြစ်နေတယ်။ပြီးတော့မိဘုံပြန်ရန်ခွေးတွေကြားတယ်ဆိုရင်အဓိကကြားတဲ့နေရာနေရတော့အဲ့ဒီအမှာကြားလိုက်လို့ရှိရင်သူကစောက်ထားတာလည်းအရန်စိတ်တယ်လေနော်အဲ့ဒီမှာကြားလိုက်လို့ရှိရင်ဒီရန်လောက်အားနဲ့ကပြေးလို့မလွတ်နိုင်ဘူးကတော့နောက်မိသက်ကဝင်ဖို့လည်းအခက်အခဲရှိတယ်နံပါတ်၁ကတော့အဲ့တစ်ချက်နောက်နံပါတ်၂ကကတော့ဒီမိဘုံပြအဖွဲတွေကကိုပိုင်ငွေကြီးနဲ့လောက်ကြတာဗျအဖွဲစီတွေရက်ွက်တွေကလေတိန်လီ50အကုန်ခံပြီးလောက်တယ်သို့တော့ဒီမိဘုံပြကိုကြီးဖို့အတွက်ကိုသူတို့ကပါမဆိုင်ညာမဆိုင်ဘူးခေါင်းမုတ်ဖြတ်တဲ့ပုံစံမျိုးပေါ့ဗျာနော်ဒီလုပ်ငန်းရှင်တွေကဒီမှာလာပြီးတော့အခက်ကျငွေယူပြီးတော့မှကြီးဖို့သူတို့ကပတ်စံယူတယ်ဆိုတာကိုဒီဒေတာခံနေမိဘုံပြအဖွဲတွေကလည်းအဲ့ဒါကြောင့်မကျေနပ်တာလေ
ဟိုအရင်နှစ်တွေရောပေါ့နော်ဒီလိုပွဲကြီးစဉ်တွေစောက်ပြီးတော့ကြည့်တဲ့အလေးအထားရှိလားရှင
်တခါမှမရှိခဲ့ဘူးဒီတာပထမဆုံးပဲအဲ့ဒါကြောင့်ကန့်ကွက်တာဟာ
ဟိုဘာကြောင့်ပေါ့နော်အခုလိုစောက်လို့ဖို့ဒီအစိုးရနဲ့ဒီကုမ္ပဏီတွေနဲ့ကစီစဉ်ခဲ့တယ်လို့များအင်္ဂါတို့ဘယ်လိုများသိထားလဲရှင
်ပွဲတင်ပါရေးကုမ္ပဏီကသူပြောတာကတော့ဂျမုံငွေရရှိရတဲ့အကူအညီတောင်းလို့သူကတော့အကူအညီပေးတာပေါ့သူကရှုံးတော့ရှုံးပြီးတယ်လို့ဒီကန်ဆာကပြောတယ်ပွဲတင်ပါရေးကုမ္ပဏီဥက္ကဋ္ဌလူမှုရေးဝန်ကြီးထောက်တာမျိုးထုံးဗျခုနကဒီဆိုင်ခန်းလေးနဲ့ပတ်သက်ပြီးဗန္ဒာငွေရှာဖွေရေးကုမ္ပဏီဥက္ကဋ္ဌကတော့ဒီပြည်နယ်ရှမ်းပြည်နယ်ဗန္ဒာရေးဝန်ကြီးဦးဆိုင်ရှန်တလုံးသူနဲ့ရောက်ပေါ့တာဝန်ယူတာဟုတ်ကဲ့
ဆိုဆိုအင်္ဂါပြောလို့ဆိုရင်ဒါမိဘုံပြန်နေပါလေကြတော့ဟိုဒေသခံတွေကသူ့ပတ်စံနဲ့သူအကုန်ကြားခံပြီးတော့လုပ်တယ်ဟိုလာကြည့်ရလူတွေကလည်းလာကြည့်ရပေါ့နော်ဒီလိုအနေထားပေါ့ဒါအဲ့ဒါမှဒီမှာကုန်ကြတယ်ဆိုပြီးတော့အစိုးရဒီလိုရန်ပုံငွေရှာတယ်ဗာညာဆိုတော့အဲ့ဒါဘလိုမျိုးအခြေအနေတွေမျိုးလဲရှင
်သူကဒီပွဲရတော့ကုန်ကြသေးရှိရလေဒီမိဘုံပြန်နေစုပေးတာရဲ့နောက်ပြီးတော့မှပြိုင်ပွဲလေးရှိရပေါ့ဥမာဒီဗာတိုင်းသာယူရရင်ဈေးမှုဝတ်စားစီရင်မှုပြိုင်ပွဲတို့မဲပြိုင်ပွဲတို့အမျိုးလေးရှိရလေအဲ့ဒါတွေကိုလည်းစုကြည့်ပေးရတာတွေရှိတော့အဲ့ဒီအတွက်ပေါ့သူကတော့
အင်းအဲ့ဒါအတွက်ကောဟိုပေါ့နော်အင်္ဂါတို့ဟိုတိတလောက်ပေါ့ဟိုဘလောက်လောက်များဒီပွဲကျင်းပတဲ့အခါမျိုးမှာဒီလိုစုပေးရဗာညာအတွက်ငွေကြေးကုန်ကြမှုကဘလောက်လောက်များရှိလဲရှင
်အခန့်မှန်ကြည့်တော့3000ဝန်းကျင်လောက်ရှိမှာဗျာ
ဒါကကြတော့အစိုးရကြားခံပြီးတော့ကုန်ရတဲ့အနေထားပါ
ဟုတ်တယ်ပွဲကောမတီးရပေါ့ဒါပေမဲ့ပွဲကလည်းပြန်ရပါလေဗျာပွဲကလည်းသူကဒီပွဲခင်းဈေးဆိုင်ခံနေရောင်းတာတော့ဒီကားပတ်ခင်းနေဆိုင်ကပတ်ခင်းနေရောင်းတာတော့ပြန်ကြားစီသေးသေးစီကောက်တာအားလုံးကပြန်ရပါလေ
အင်္ဂါကျေးဇူးများတင်ပါတယ်ဟုတ်ကဲ့
ကဲပါဗျာ